အမေရိကန်မှာကွန်ဂရက်စ်လွှတ်တော်ကိုစီးနင်းဝင်ရောက်ခံခဲ့ရတာတစ်နှစ်ပြည့်ထိမှန်ခံနာကျင်းပရမှာဒီမိုကရေစီစင်တာမိုးတွေကိုကာဝယ်ဆက်ရှောက်ဖို့အမေရိကန်တွေကိုသမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ
် What kind of nation are we going to be? Are we going to be a nation that accepts political violence as a norm?
နိုင်ငံရေးကျန်းဖက်မှုတွေကိုစံတစ်ခုဖြစ်လက်ခံထားတဲ့တိုင်းပြည်ဖြစ်လာတော့မှလားပြည်သူလူထုရဲ့တရားဝင်ဆန္ဒသဘောထားကိုရွေးကောက်ပွဲတာဝန်ရှိသူတွေကပါတီစွန်းနဲ့ပြောင်းလဲတာကိုလက်ခံတဲ့တိုင်းပြည်ဖြစ်လာတော့မှလားဆိုပြီးလွှတ်တော်ကဂျာတာဘင်းနေမင်ကုန်းမှာသမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရွေးကောက်ကံသမ္မတဘိုင်ဒန်ကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့အစီအစဉ်ကိုဟန်တာဖို့ဂျိုးဘန်နဲ့အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေကရဲရင်နဲ့အတားအဆီးတွေကိုအင်အားလုံးရင်းနဲ့ဖျက်ချော်ပြီးလွှတ်တော်ကိုစီးနင်းခဲ့ကြတာပါလွန်ခဲ့တဲ့နှစ်ကဖြစ်ဖြစ်ကြောင့်ဒီမိုကရေစီစနစ်ဟာကျဆုံးတော့မယ်ဆိုပြီးတရုတ်ရုရှားတို့လိုနိုင်ငံတွေကမြင်လာကြတယ်လို့လည်းသမ္မတဘိုင်ဒန်ကမင်ကုန်းမှာထပ်သွင်းပြောဆိုသွားပါတယ်ထရန့်ကိုနာမည်တက်မပြောခဲ့ပေမဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့သမ္မတဟောင်းရဲ့ဂျိုးဘန်မှုတွေအောင်မြင်မှုမရခဲ့ပဲအမေရိကန်ရဲ့ဒီမိုကရေစီစနစ်ထိခိုက်ခဲ့ရတာကိုသမ္မတဘိုင်ဒန်ကအချိန်ချင်းထပ်သွင်းပြောကြားသွားတာပါသမ္မတထရန့်ကတော့လက်ရှိအစိုးရရဲ့မူဝါဒတွေမအောင်မြင်ဖြစ်နေတာတွေကနေအာရုံလွှဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်သမ္မတဘိုင်ဒန်မင်ကိုပြောအပြီးမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူငါးဦးသေဆုံး130ကျော်ဒဏ်ရာရခဲ့တဲ့လွှတ်တော်ကိုစီးနင်းတက်ခတ်မှုနဲ့ဆက်နွယ်ပြီးလူပေါင်း925ယောက်လောက်ကိုရာဇဝတ်မှုတွေနဲ့အရေးယူထားပါတယ်